မယဉ်ကျေးရာကတော့အမျိုးသမီးတွေကအမျိုးသားတွေနဲ့တန်းတူကိုယ်ကံကျမကိုဆံပြီးခွင့်ရှိတယ်လို့ဒီမှာယဉ်ကျေးရယ်ပေါ့နော်။ဒီမှာအမေရိကကို16နှစ်အရွယ်ကကျောင်းတက်ဖို့ထွက်လာတော့ကမင်းကလေးတယောက်ချင်းငယ်ရည်ရွယ်နဲ့မိဘနဲ့ဝေးတဲ့နေရာမှာဆွေမျိုးရဲ့အတီးရမရှိတဲ့နေရာမှာပညာမသင်သင့်ဘူးလို့ပြောကြရယ်ပေါ့နော်။ရန်ကုန်မြို့နယ်အတိုင်းဝိုင်းတွေကတော့ဒီလိုမျိုးအတွေ့အခေါ်ရာမရှိတော့ဘူး။ဟိုဒန်တူအခွင့်အရေးလည်းရနေပြီပဲလို့ကျမကပြောနိုင်တယ်ပေါ့နော်။ဒါပေမဲ့ဟိုမျိုးနေလူရန်သားဆိုတာမြန်မာနိုင်ငံလူဦးရေရဲ့လက်တဆုပ်သားတော့ပဲရှိရလေ။ဟိုတကယ်တကယ်ကျမတို့တောင်းနေဒီမှာဆိုရင်ပြည်ပမှာကြောင်းတက်ဖို့အခွင့်အရေးတွေရပါလေနဲ့။မင်းကလေးတစ်လို့ဆိုရင်အကြောင်းပြချက်တစ်ချက်ရှိနေ။မိဘတွေကခွင့်ပြုရာတွေကိုတိတ်ကြုံနေရတယ်ပေါ့နော်။မိမင်းကလေးပဲမိဘတွေနဲ့အတူတူမြန်မာနိုင်ငံမှာပဲပညာသင်မှာဆိုပြီးတော့ရာသင်ရထိုက်တဲ့အခွင့်အရေးတွေပညာသင်ခွင့်တွေဆုံးရှုံးနေရတယ်လို့ကျွန်မမြင်မိရပါတော့။ဟိုနိုင်ငံတကာနိုင်ငံဖွင့်လို့တိုးတက်ဖို့ဆိုရင်လည်းဒီလိုမျိုးအခွင့်အရေးတွေဆုံးရှုံးနေရင်တော့မဖွင့်ပြောနိုင်ဘူးလို့ပဲကျွန်မထင်တယ်။တကယ်တကယ်တမ်းဆိုရင်ဒီလိုမျိုးမြို့ပြတွေမှာတော့အမျိုးသမီးဖြစ်လို့ဆိုရင်ခွဲခြားချက်ဆံတဲ့ဇာတ်လေးကိုတင်တွင်ကြားနေရရပါတော့။ဥပမာတက္ကသိုလ်တွေမှာဆိုရင်လည်းဟိုအမျိုးသမီးတွေကိုလက်ခံတဲ့ရာဂိုင်နှုန်းနဲ့အမျိုးသားတွေကိုလက်ခံတဲ့ရာဂိုင်နှုန်းတွေကလည်းပါချားတယ်။နောက်ပြီးတော့အမျိုးသမီးခွဲစိတ်ဆရာဝန်တဦးဆိုရင်အမျိုးသားခွဲစိတ်ဆရာဝန်တဦးနဲ့မတူဘူးဆိုရဲအယူဆမှားတွေလည်းရှိနေတယ်ပေါ့နော်။အဲဒီလိုပဲအမျိုးသမီးရှင်းနေတဦး၊အမျိုးသမီးအင်ဂျင်နီယာတဦး၊အမျိုးသမီးလွတ်တော်အမတ်တဦးဆိုရင်လည်းအရေးချင်းတွေကိုတန်တရားရဝင်ကြတယ်ပေါ့နော်။နောက်ပြီးတော့ရုပ်စားအစုံအမျိုးသမီးတက္ကစီကားသမားတယောက်ရှိခဲ့မယ်ဆိုရင်တော့မှသူ့ဘာသူဟိုအမအဒီဝါစီဝါရှာသာမှာဒီအမျိုးသားတက္ကစီမောင်နှမတယောက်နဲ့မတူဘူးလို့လည်းပြောဆိုရရပေါ့နော်အဲ့လိုမျိုးတွေခွဲခြားဆက်ဆံတာတွေတွေ့နေရရပေါ့နော်နောက်ပြီးတော့တစ်ခါတည်းကြာရင်ဒီလိုအားနည်းတဲ့အမေမသားတွေဆိုပြီးတော့ဥပမာအမျိုးသမီးတီးတဲ့ပတ်စကားကြီးပြီးတော့တချို့ဥပဒေကြီးပြဋ္ဌာန်းပြီးတော့ပါကွယ်ဆောက်ရှောက်ပေးခြင်းနေလာရင်ကျမတွေ့နေရရပေါ့နော်ကျမအထင်ပြောရမယ်ဆိုရင်တော့ကျမတို့လိုအပ်နေတာဒီလိုမျိုးကာကွယ်ဆောက်ရှောက်ပေးမှုတွေသူအခွင့်အရေးတွေပေးဖို့လိုအပ်နေရမဟုတ်ဘူးကျမထင်တယ်ပေါ့နော်အမျိုးသားတွေကလည်းလူသားတူပါပဲအမျိုးသမီးတွေကလည်းလူသားတွေပဲပေါ့နော်တကယ်တကယ်လိုအပ်နေရတာကဒီလိုလူသားချင်းချင်းစာနာမှုတွေလူသားအချင်းချင်းဟိုမိမယောက်ျားမခွဲဘဲနဲ့ကြားမမခွဲဘဲနဲ့ဒဏ်မှုရှုမြင်မှုတွေလိုအပ်နေရတယ်ကျမထင်တယ်ပေါ့နော်ဥပမာဆိုရင်ဒီလိုမျိုးလိန်အကျန်းဖတ်မှုတွေဒီလိုထိပါဆော့တာမှုတွေတိကျရတဲ့အခါမှာပေါ့နော်ဟိုလူသားတယောက်လူအခွင့်အရေးဆုံးရှုံးတယ်လို့ပဲမြင်တဲ့နယ်ကျမထင်တယ်ပေါ့နော်။ကျမတို့ကိုလူသားတယောက်လိုပဲမြင်ပြီးတော့အမှန်တရားဘက်ကနေမကောင်းမဲ့ရည်တည်ပေးရကိုပဲလိုအပ်တယ်လို့ကျမယုံကြည်ရပေါ့နော်။ဆိုပြီးတော့ခွဲထုတ်ပြီးတော့ဟိုကာကွယ်ဆောက်ရှောက်ပေးဖို့ဟိုအထူးအခွင့်အရေးတွေပေးနေဖို့မလိုဘူးလို့ကျမယုံကြည်ရပေါ့နော်။ပြီးတော့တစ်ခါတလေကြာရင်အစလို့အမျိုးသမီးတွေကိုဂျန်တူတူသားတူတို့မမြင်ပေးနိုင်လဲဆိုတော့ကျမလုံးဝနားမလည်နိုင်ဘူးပေါ့။ကျမတို့ကအမျိုးသမီးဖြစ်ချင်ပါရဲ့အမျိုးသားဖြစ်ချင်ပါရဲ့ဆိုပြီးတော့ကိုကိုရံရေးချဲ့ခဲ့ရတာလည်းမဟုတ်ဘူးပေါ့နော်ဒီလိုကိုကိုရံမရေးချဲ့ခဲ့အရာတစ်ခုပေါ်မူတည်ပြီးတော့ဟိုခွဲခြားဆက်ဆံခံရတာလားမှားရင်တော့မရှိဘူးလို့ကျမယုံကြည်ရပါတော့ဒီလိုကိုခန္ဓာခွဲပြီးတိစားပုံအရာအမျိုးသမီးဖြစ်လို့စဉ်းစားတွေးခေါ်မှုတွေစဉ်းကျင်သုံးသပ်မှုတွေရင်းကျက်မှုတွေရိုးရော်သွားတာမဟုတ်ဘူးလို့လည်းကျမယုံကြည်ရပါတော့ဒန်တုပညာသင်ကြားခွင့်ရရခင်မယ်ဆိုရင်အမျိုးသမီးတွေဟာလည်းအမျိုးသားရင်းနဲ့ဒန်တုပဲအလောက်ကမ်းမှာမဆိုအောင်မြင်နိုင်တယ်အမေအောင်ကျူးစားခွင့်လည်းရှိရတော့ကျမယုံကြည်တယ်။ဒါကြောင့်ကျမယုံကြည်တာကအမျိုးသမီးတွေကအမျိုးသားရင်းနဲ့ဒန်တူအခွင့်အရေးလည်းရတဲ့နဲ့ဒန်တူလူသားတယောက်တို့လည်းဆက်ဆံခွင့်လည်းရတဲ့နဲ့ဒန်တူကျူးစားရင်လည်းဒန်တူအောင်မြင်မယ်လို့ကျမတို့
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်